င်းပြည်မှာအဓိကအကြဆုံးကိစ္စရဲ့ဖြစ်တယ်လို့ဆိုထားတယ်။2008ဖွဲ့စည်းပုံခြေကဥပဒေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးသမရရဲ့လွှတ်တော်ရဲ့တက်မတော်တို့နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးနိုင်ရေးစာနဲ့မြစ်တာရက်ခံမှု NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ကဆုံးဖြတ်လိုက်ပါတယ်။အစိုးရဘက်ကတော့တွေ့ဆုံဖို့ပန်ကြားတဲ့စာရောက်မလာသေးတဲ့အတွက်သဘောထားတစုံတရာမပေးသေးပါဘူး။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရန်ကုန်ခြေဆိုင် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါရရှင်
။2008အခြေခံဥပဒေပြုပြင်ပြောင်းလဲရေးအဆင်ပြေချောမွေ့စွာဖြစ်ပေါ်စေနိုင်ဖို့ရည်ရွယ်ပြီးတော့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကသမရဦးသိန်းစိန်လွှတ်တော်တမတော်တို့နဲ့တွေ့ဆုံဆွေးနွေးနိုင်ရေးသမရစီစာနဲ့မြစ်တာရက်ခံမှုဆိုပြီးတော့နိုဝင်ဘာလ23ရက်နေ့ကလုပ်ခဲ့တဲ့ NLD ဘိုအလုံးမှုဆောင်အစည်းအဝေးမှာဆုံးဖြတ်ခဲ့တဲ့အကြောင်းဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါ။အတိုက်ခံကောင်းဆောင်အနေနဲ့အဓိကအင်အားစုတွေနဲ့စကားပြောနိုင်မှုစာရေးပြီးမြစ်တာရက်ခံမယ်ဆိုပြီးတော့ဘိုးအလုံးမှုဆောင်စုဝေးမှာဆုံးဖြတ်ခဲ့တာဖြစ်တယ်လို့အဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးဝင်းမြင့်ကပြောပါတယ်
။အဲ့ဒါကျွန်တော်တို့ဖွဲ့စည်းပုံချင်တဲ့ဥပဒေပြည်ရင်ပြောင်းလဲအဆင်ပြေချုံးမှုရအောင်လေကျွန်တော်တို့ဒီနေ့စီးရီးဆိုင်တော့ဆုံးဖြတ်ပြီးတော့ထုတ်လိုက်တာဗျ။ဟုတ်တယ်ကျွန်တော်တို့ကဆုံးဖြတ်လိုက်တော့ဗျာ။စီးရီးစီကဒီကျွန်တော်တို့ဥက္ကဋ္ဌအပါကျွန်တော်တို့ဆုံးဖြတ်တော့ဥက္ကဋ္ဌပို့မှာပေါ့ဥက္ကဋ္ဌစာပို့မှာပေါ့။ဒီကရကတော့ဒါကတော့တမရအစီအစဉ်လေးမှချင်ပါလေဗျ။
NLD ဘိုးအလုံးမှုဆောင်အဖွဲ့အနေနဲ့အခုလိုတိုင်းပြည်ရဲ့အရေးပါတဲ့လူတွေကိုတွစ်ဆုံဖို့ဒေါအောင်ဆန်းစုကြည်ကစာရေးအကြောင်းကြားဖို့ဆုံးဖြတ်ပြီးဖြစ်ပေမဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ဘယ်အချိန်မှစာပို့မယ်ဆိုတာတော့အစည်းအဝေးအတွင်းမှာပြောဆိုသွားတာမရှိဘူးလို့ဦးဝင်းမြင့်ကပြောပါတယ်။တမတော်လွတ်တော်နဲ့အစိုးရအဖွဲ့တွေကိုစာပို့ပြီးတော့ခွင့်တောင်းမဲ့စာကိုတော့တမရစီကိုရောက်မလာသေးပဲစာရောက်မှသာအစိုးရအဖွဲ့အနေနဲ့ဘယ်လိုတုံ့ပြန်မယ်ဆိုတာကိုပြောနိုင်မယ်လို့လည်းတမရရဲ့ပြောရေးဆိုခွင့်ရှိသူဦးရထွတ်ကပြောပါတယ်။
ဟုတ်ပါဗျာအဲ့စာတော့ကျွန်တော်လည်းမရသေးပါဘူး။ကျန်တော့တမရကြီးကလည်းပြောတာပြီးသားလေဖွဲ့စည်းပုံခြေခံဥပဒေဟုတ်ကျင်းမဲ့ဆိုရင်ဖွဲ့စည်းပုံခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲလွတ်တော်ကနေအစပြုပါပေါ့နော်။ပြီးလို့ရှိရင်တော့လွတ်တော်ကပြင်လို့ရတဲ့ဘက်ဆိုလွတ်တော်ကပြင်ပြည်သူကဆုံးဖြတ်တဲ့ဘက်ဆိုပြည်သူကပြင်အဲပြည်သူကဆုံးဖြတ်တဲ့အတိုင်းပဲကျွန်တော်တို့ဒီနေ့ကလက်ခံမှုတွေ့ရှိပါတယ်။နောက်တစ်ခုကတော့အဲ့ဒီကမှလွတ်တော်ထဲမှာလည်းတပ်မတော်သားရောတော်ဆောင်စုကြည်ရောအလကြတဲ့ပါတီတီတီရောပါနေကြပြီပဲ။တခုတော့ခြေအုပ်ကြီးတစ်စင်းကွန်ပျူတာရှိနေပါလေ။ဒါလေးနဲ့ကျွန်တော်ထည့်စင်တာ။အဲ့အိတ်စာပေါ်ဘလို့တုံ့ပြန်မယ်ဆိုတာကတော့အိတ်စာကျွန်တော်လည်းမရသေးတော့တော့တယ်မပြောနိုင်သေးပါဘူး။
လက်ရှိအချိန်မှာ2008ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအတွက်လွှတ်တော်ထဲမှာလည်းဖွဲ့စည်းပုံလေးလာသမ်းတဲ့ကော်မတီတရက်ကိုလွှတ်တော်နေရာပေါင်းကိုယ်စားလှယ်100ခုနဲ့ဖွဲ့စည်းထားတာပါ။2008ဖွဲ့စည်းပုံအရေးနဲ့ပတ်သက်ပြီးတော့တိုင်းပြည်ရဲ့အရေးပါတဲ့အကြီးပိုင်းတွေ၄ဦး၄ဖလှယ်ဆွေးနွေးဖို့ဒေါအောင်ဆန်းစုကြည်ကစာပို့မှာကိုကြိုးဆိုတယ်လို့လည်းအဲ့ဒီကော်မတီရဲ့အတွင်းမှုလည်းဖြစ်ပြည်ခံမျိုးပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်တအူးလည်းဖြစ်တဲ့ဦးအေးမောက်ကပြောပါတယ
်။အဲဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်တို့လွှတ်တော်အနေနဲ့လည်းကြိုးဆိုပါတယ်။နော်အခုဆိုတော့ဒါအားလုံးဟာဒါအမျက်နှာစုညီအားလုံးစုံစုံညီညီနဲ့ဟိုဆောင်ရွက်မယ်ဆိုရင်ဒါအောင်မြင်မှုလမ်းစာပို့ပြီးတော့
ဆက်ပါ
ဖို့ဒီကိုပြောနေဖက်နဲ့ဟိုကကျွန်တော်တို့၄ဦး၄ဖလှယ်သဘောထားကြီးတိုက်တိုက်ဆိုင်နိုင်တယ်လို့ရတယ်။အဲ့ဒီပို့ကြိုးရှိရပါဘူး။အဲ့ဒါကြောင့်ကျွန်တော်အနေနဲ့ကတော့ဒါဒီဟာနဲ့ပတ်သက်လို့လိုက်လိုက်လည်းကြိုးဆိုပါရခင်ဗျ။ကျွန်တော်အနေနဲ့ကတော့ပြင်ဆင်ဖို့ဆိုရင်ဒီဟာဟိုခုခုဖက်တယ်လို့တော့ပြောကြတာပေါ့လေ။တချို့ဘိုက်တရားဥမာ50ကိုစာလုံးလို့ဂျန်နဲ့ဥမာ340နဲ့ဘာလဲဟို900ကျောင်းတာဟိုကျွန်တော်တို့ဟာတို့ဒါတွေကခက်တယ်လို့တော့ပြောကြတယ်။သို့တော်လည်းပဲဒါတွေကိုလူကြီးတွေကကြီးကြီးလေးလေးဆွေးနွေးနိုင်တယ်ဆိုရင်ကျွန်တော်တို့ကတော့ကျွန်တော်တို့မြင်တာလေဒီအနည်းဆုံး 50-75% လောက်ကြီးတော့ပြင်ဆင်လို့လွယ်မယ်လို့မြင်ပါတယ်
2008အခြေခံဥပဒေမှာပြင်ဆင်ကြံစည်တွေရှိရင်ပြည်သူတွေအနေနဲ့အဲ့ဒီကော်မတီကိုအကြံပေးစာတွေပေးဖို့ပါဆိုပြီးတော့တောင်းခံတဲ့နေရာမှာအကြံပေးစာပေါင်း300နီးပါးကိုရရှိနေပြီလို့လည်းဦးရေမောက်ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်း2008ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့လူမှုဆန္ဒခံယူပွဲတွေကိုပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဟောပြောမှုတွေတောက်လျှောက်ပြုလုပ်နေတာပါ။အဲ့ဒီကရရှိထားတဲ့အချက်တွေကိုစုစည်းပြီးတော့ပြည်ထောင်စုတော်ကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံလက်လိုက်ကော်မတီကိုဒီဇင်ဘာလ31ရက်နေ့မှတိုင်ခင်မှာပေးဖို့မှလည်းဖြစ်ပါတယ်ခင်ဗျာ။